Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2014ခုနှစ်ဩဂုတ်လ21ရက်ကြာသပတေးနေ့မနေ့ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 0433ညလိုင်းဒိုမီတာ48 kHz 6185တို့ကနေဖမ်းယူနားဆင်နိုင်ကြပါခင်ဗျာ။တော်ရချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။ဒီကနေ့မနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
ကျွန်တော်ကသားညူပါဒီနောက်ထပ် American လူမျိုးသတင်းတောက်တူကိုတပ်ပစ်မယ်ဆိုပြီးတော့ Islamic State စစ်သွေးကြော်တွေကချင်းချောင်းနေတဲ့ဂျာမာပဲအီရတ်မှာရှိတဲ့ Islamic State စစ်သွေးကြော်တွေကို American ကနေပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ဂါဇာကမ်းမြောင်ဒေသမှာတော့ Israel နဲ့ Palestine ကြားအပြန်လည်တိုက်ခိုက်မှုတွေဗုဒ္ဓဦးနေမှာဆက်ဖြစ်ခဲ့ပါတယ်မြန်မာနိုင်ငံမှာတော့တနေ့ကပဲဒီရန်ကုန်ပြည်ဆိုင်ရာလေဆိပ်မှာ Ebola ရောဂါပိုးကူးစက်ခံရတယ်လို့တန်တရားဖြစ်တဲ့လူနာတဦးကိုတွေ့ရှိခဲ့ရပါတယ်စတဲ့ဒီသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူကြီးညာပြတော့ရှိပါတယ်ကုဆမ်မှု
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာအပြီးမှာနားဆင်ရမယ့်အခါမှာဆိုရင်တော့
Today the entire world is appalled by the brutal murder of Jim Foley by the terrorist group ISIL.
တမရဘရက်အိုဘားမားပါ။ Islam စစ်သွေးကြောအုပ်စုက American သတင်းတောက်ကိုကောင်းဖြတ်တက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းလော်တွေတင်ဆက်တဲ့နေရာမှာအပြည့်စုံကိုနားဆင်ကြရမှာပါ။ဒါအပြင် Ebola ကူးစက်ရောဂါကာကွယ်ရေးမှာဘာတွေဟန်တာဖြစ်နေပါသလဲ။ဒမစီရီခေါင်းလောင်းရှာဖွေနေမှုအခြေအနေစတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါအပြင်မနခင်အင်္ဂလိပ်စာသင်ကန်းစာကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းဥကြောစံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရစတဲ့အပတ်စဉ်စီစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုသားညစ်ဦးနဲ့မတ်စုမြတ်မွန်တို့ကအရင်ဆုံးပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။နောက်ထပ် American လူမျိုးသတင်းတောက်တူကိုတပ်ပြစ်မယ်ဆိုပြီးတော့ Islamic State စစ်သွေးကြော်တွေကချင်းချောင်းနေတဲ့ဂျာမာပဲ။အီရတ်မှာရှိတဲ့ Islamic State စစ်သွေးကြော်တွေကို American ကဗုဒ္ဓဦးနေမှာနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ပါတယ်။American ပြည်တော်စုအနေနဲ့သူ့ရဲ့နိုင်ငံသားတွေကိုအကောက်အွယ်ပေးဖို့လှုံ့ဆော်စရာတွေကိုဆက်လုပ်သွားမယ်လို့သမ္မတ Obama ကပြောပါတယ်။ Islamic State စစ်သွေးကြောအဖွဲ့ကနေ American သတင်းတောက် James Foley ကိုခေါင်းဖြတ်တတ်ခဲ့တဲ့ဗီဒီယိုထုတ်ပြန်ခဲ့တာကိုပြန်စစ်ပြီးတော့ဒီဗီဒီယိုဟာတကယ်အမှန်ဖြစ်တယ်လို့ American တာဝန်ရှိသူတွေကအတည်ပြုပြောလိုက်ပြီးတဲ့နောက်သမ္မတ Obama ကအခုလိုတုံ့ပြန်သွားတာပါ။ဒီဗီဒီယိုကိုကြည့်လို့ရှိရင်တကဘာလုံးကမယုံနိုင်အောင်တုံ့လို့ရတယ်လို့လည်း Mr. Obama ကပြောပါတယ်။ဒီလူသက်သမားတွေနဲ့အကျန်းဖက်သမားတွေဟာသူတို့ရဲ့ပျက်စီးယူရင်းနေတဲ့အတွေးခွန်နဲ့အတူအဆုံးသက်ကြဆုံးသွားလိမ့်မယ်လို့လည်းသမ္မတဥပမာကပြောပါတယ်။ James Foley ကိုတပ်ဖြတ်ခဲ့တာမျိုးကိုဘယ်ဖျားသခင်ကမှလက်ခံမှာမဟုတ်တာကြောင့် Islamic State စစ်သွေးကြောအဖွဲ့ဟာဘယ်ဘာသာရေးကူမှကုစားပြုပြောနေတာမဟုတ်ဘူးလို့လည်းသမ္မတဥပမာကတုံ့ပြန်ပြောသွားပါတယ်။ Foley ဟာဒီစရိယနိုင်ငံတွင်သတင်းယူရင်းနဲ့2012ခုနှစ်နိုဝင်ဘာလကလေးကပျောက်ဆုံးသွားခဲ့သူပါ။စစ်သွေးကြော်တွေကတော့ American ဘက်ကနောက်လုလာမဲ့ခြေလှမ်းပေါ်မူတည်ပြီးတော့သူတို့ပြန်ပြီးဆွဲထားတဲ့နောက်ထပ် American သတင်းသမားတူကိုလည်းတပ်ပစ်မယ်ဆိုပြီးတော့ချင်းချောက်ထားပါတယ်။ Islamic စစ်သွေးကြော်အဖွဲ့တွေကအခုလိုဖမ်းဆီးထိန်းသိမ်းထားတဲ့ American တပ်စခန်းတွေကိုကယ်တင်ဖို့အတွက် American ပြည်တော်စုကကြိုးပမ်းခဲ့ပြီးမြဲအဲ့ဒီစစ်စီမအောင်မမြင်ဖြစ်ခဲ့ရတယ်လို့လည်း American တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။
American ပြည်ထောင်စုမှာမငြိမ်သက်ဖြစ်နေတာ17ရက်ရှိနေပြီဖြစ်တဲ့ Missouri ပြည်နယ် Ferguson မြို့ကိုရှေ့နေကျုပ် Eric Holder ရောက်နေပြီးတော့လူမှုအသိုင်းအဝိုင်းခေါင်းဆောင်တွေမျိုးကန်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရဲရဲပြစ်ခတ်မှုကြောင့်ဆယ်ကျော်သက်တယောက်သေဆုံးခဲ့ပြီးတဲ့နောက်အဲ့ဒီမြို့မှာဆန္ဒပြမှုလူရဲမှုတွေဖြစ်ပွားနေတာပါ။အမှုကိုစုံစမ်းစစ်ဆေးဖို့အတွက်ပြည်ထောင်စုအစိုးရရဲ့အတွေ့အကြုံအရှိဆုံးစုံစမ်းစစ်ဆေးရေးအရာရှိတွေတရားရေးအရာရှိတွေကိုတာဝန်ပေးထားတယ်လို့ Mr. Holder က Ferguson ကပြည်သူတွေကိုပုံထုံးနေတုန်းကပြောခဲ့ပါတယ်။ဆယ်ကျော်သက်ကိုသေဆုံးအောင်ပြစ်ခဲ့တဲ့အမှုနဲ့ပတ်သက်လို့အစိုးရရှေ့နေတွေဘက်ကဒီအထောက်အထားတွေကိုစတင်တင်ပြဖို့ရှိတဲ့တရားရုံးတစ်ခုရှိမှဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာပုတ်ထုံးနေမှာပဲငြင်းငြင်းချမ်းချမ်းဆန္ဒပြခဲ့ကြပါတယ်။ Clayton မျိုးက jury အဖွဲ့ကအထောက်အထားတွေကိုတုံ့တက်ပြီးတော့ဒီ session နှစ်အရွယ် Michael Brown ကို August 9ရက်နေ့တုန်းကပြစ်ခတ်ခဲ့တဲ့ရဲအရာရှိ Darren Wilson ကိုဆွဲချက်တင်သင့်မသင့်ဆုံးဖြတ်ကြမှာဖြစ်ပါတယ်။လာစာနဲ့ခွင့်ပေးထားတဲ့ရဲအရာရှိ Wilson ကိုဖမ်းဆီးအရေးယူဖို့အတွက် Brown ရဲ့မိသားစုတွေကတခါဒီထောက်ခံသူတွေကတောင်းဆိုနေကြပါတယ်ရှင်
။ဂါဇာကမ်းမြောင်ဒေသမှာတော့ Israel နဲ့ Palestine ကြားပြန်လည်တိုက်ခိုက်မှုတွေဗုဒ္ဓဦးနေ့မှာဆက်ဖြစ်ခဲ့ပါတယ်။ Israel လေကြောင်းတိုက်ခိုက်မှုတစ်ခုမှာတော့ဂါဇာမှာရှိတဲ့ Hamas စစ်ကောင်းဆောင်တပ်ရဲ့ဇနီးနဲ့မွေးကင်းဆငယ်ကလေးတို့သေဆုံးသွားပါတယ်။မြေထဲပင်လယ်တစ်လျှောက် Palestine နဲ့မြေတွင်းမှာပြင်းမှတ်90ကျော်ကိုဥတီပြီးတော့တိုက်ခိုက်ခဲ့တယ်လို့ Israel ကပြောပါတယ်။အဲ့ဒီထဲမှာတော့ဒီ Hamas စစ်ကောင်းဆောင် Mohammed Diab ရဲ့နေအိမ်လည်းပါပြီးတော့ Israel လေကြောင်းတိုက်ခိုက်မှုမှာသူ့ရဲ့နေအိမ်ထိမှန်ခဲ့ပါတယ်။ဒါပေမဲ့လည်း Mohammed Diab ကတော့အသက်ရှင်ကျန်ရစ်ပြီးတော့အသက်28နှစ်အရွယ်သူ့ရဲ့ဇနီးနဲ့9လအရွယ်တားငယ်တို့တေဆုံသွားခဲ့တယ်လို့ Hamas အဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီအတူပါမှာတော့လူထောင်ကနန်းချီတက်ရောက်ခဲ့ကြပြီးတော့လက်တုံပြန်မယ်ဆိုပြီးတော့ကြွေးကြော်အော်ဟစ်ခဲ့ကြပါတယ်။ရုပ်အလောင်းတွေကိုအစင်းရောင် Hamas အလံနဲ့လွှမ်းညုံထားပြီးတော့ဝိပုပလီတစ်ခုကနေပြီးတော့ Jabalia သိခမခင်ဗျာဂျပလီယာမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုမှာတင်းညိုင်ကိုတင်းချိုင်းကိုပို့ဆောင်ခဲ့ကြပါတယ်အဲ့စစ်ကောင်းဆောင် DF ဟာလူသက်တရခံဖြစ်ပြီးတော့အစ္စရေးအနေနဲ့သူ့ကိုတပ်ဖြတ်နိုင်မှုတွေပြစ်မှတ်ထားသွားရမယ်ဆိုပြီးတော့အစ္စရေးပြည်ထောင်ဝင်ကြီးဖြစ်တဲ့ Guardian Sa ကပြောခဲ့မှုပါတယ်အစ္စရေးနိုင်ငံသားတွေအတွက်တင်းငင်အေးချမ်းလုံခြုံစိတ်ချရတဲ့အခြေအနေအထိဂါဇာကိုထိုးစစ်ဆင်သွားမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်နေတန်ညာဦးကလည်းပြောထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းကအချက်အချာကြားတဲ့မြို့တစ်ခုကိုသဘုံတွေလက်ကနေပြန်လဲသိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းကပြောပါတယ်ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေနဲ့အပြင်းထန်တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက် Iovsk မြို့ကိုဒီယူကရိန်းတပ်တွေကပြန်လဲသိမ်းယူနိုင်ခဲ့ပြီလို့ယူကရိန်းနိုင်ငံလုံခြုံရေးဆိုင်ရာပြောခွင့်ရသူကပုတ်ထုံးနေကပြောခဲ့ပါတယ်အဲ့ဒီမြို့မှာဒီအကြမ်းဖက်သမားတွေရှင်းသွားပြီလို့မပြောနိုင်ပေမဲ့အစိုးရတပ်တွေကတမျိုးလုံးကိုဝင်ရောက်နိုင်ပြီလို့ပြောခွင့်ရသူကသတင်းတောက်တွေကိုပြောကြားခဲ့တာပါဟေဒီတာမှာသဘုံတွေဘက်ကတိုက်ခိုက်မှုတွေကတော့ဆက်ပြီးတော့ရှိနေသေးပဲလို့ဆိုပါရဲပြန်သိမ်းနိုင်တဲ့မြို့မှာဒီအဓိကအဝေးပြေးလမ်းတွေမြေထားလမ်းတွေရှိနေတဲ့အတွက်သဘုံတွေရဲ့ထောက်ပို့ရေးအတွက်အဓိကအရေးပါတဲ့မြို့တစ်ခုဖြစ်တယ်လို့လည်းသူကပြောပါရရှင
်ဘီယိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကနေပြနိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်မြန်မာနိုင်ငံမှာတော့ဒီတနေ့ကပဲရန်ကုန်ပြည်ဆိုင်ရာလေဆိပ်မှာအီဘိုလာရောဂါပိုးကူးစက်ခံရတယ်လို့တန်တရားလူနာဖြစ်နေလူတူတွေ့ခဲ့ရပါတယ်ဩဂတ်စ်လ19ရက်နေ့ဒီညပိုင်းအချိန်မှာပဲမြန်မာလေကြောင်းလိုင်းနဲ့ဒီဝင်ရောက်လာတဲ့သူကိုအီဘိုလာရောဂါဟုတ်မဟုတ်ဆိုတာကိုသွေးနမူနာထုတ်စစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။အာဖရိကနောက်ပိုင်းဂီနီနဲ့လိုင်ဘေးရီးယားနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အသက်22နှစ်အရွယ်မျိုးသားတဦးကိုဒီကိုပူချိန်မြင့်တက်နေတာကိုခန္ဓာနှုံးချိနေတဲ့လက္ခဏာတွေကြောင့်အီဘိုလာဗိုင်းရပ်စ်တန်တရားရှိသူဖြစ်နေစောင့်ကြည့်နေတဲ့အကြောင်းကိုဆွေးနွေးကနေပြီးတော့ထုတ်ပြန်ပါတယ်။ဒါပေမဲ့လို့ဒီ Thai Nation သတင်းစာမှာတော့ Ebola ကြောင့်မဟုတ်ဘဲနဲ့ငှက်ဖျားရောဂါပိုးရှိသူလို့စမ်းသပ်တွေ့ရတဲ့အကြောင်းမြန်မာအာဏာပိုင်ကThai CDC ရောဂါထိန်းချုပ်ရေးဌာနကိုအကြောင်းကြားထားတယ်လို့ Thai CDC ရဲ့ဒုတိယညွှန်ကြားမှူးဒေါက်တာ Okat ကိုကိုးကားပြီးတော့ရေးပါတယ်။သူဟာထိုင်းကနေလာတာဖြစ်ပေမဲ့လို့ထိုင်းနိုင်ငံရဲ့သုနာဘူမိအပြည့်ဆိုင်ရာလေဆိပ်မှာတထောက်နာတာဖြစ်တာမဟုတ်လို့အဲဒီကရောဂါစောင့်ကြည့်ရေးဌာနကိုမဖြတ်ခဲ့ရဘူးလို့ဆိုပါတယ်။ဝေဘာဂီထုကုစေယုံကြီးကစေယုံအုပ်ဒေါက်တာတန်တန်ထီကတော့ view ကိုပြောရမှာ August 19နေ့မနေ့ဒီညဒီကမှာခင်ဗျညာဘက်နှုံးကရန်ကုန်လေဆိပ်ကိုရောက်လာတဲ့အဲ့ဒီတန်တရားရှိသူရဲ့အမျိုးသားတဦးအပြင်သူနဲ့တူလိုက်ပါလာတဲ့အမျိုးသား၄ဦးကိုလည်းခေါ်ယူစောင့်ကြည့်ထားပြီးတော့သူတို့ရဲ့သွေးနမူနာတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်စီပေးပို့ဆက်ဆီးနေတယ်လို့ပြောပါတယ်။တန်တရားရှိသူလိုက်ပါလာတဲ့လေယာဉ်ကိုလည်းယောဂါပူတန့်စင်တာတွေနောက်လေယာဉ်ဝန်ထမ်းတွေနဲ့လေဆိပ်တွင်းတာဝန်ရှိသူတွေကိုပါယောဂါကူးစက်မှုမရှိစေရအတွက်စောင့်ရနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာအနီးအနားတစ်ဝိုက်မှာဆိုရင်တော့ဗီယက်နမ်နိုင်ငံမှာလည်းအီဘိုလာရောဂါပိုးရှိတယ်လို့တန်တရားနဲ့နိုင်ဂျီးရီးယားလူမျိုးနှစ်ဦးကိုသီးသန့်ထားပြီးတော့ဆက်ဆင်းမှုတွေလုပ်နေတယ်လို့သိရပါတယ်။အခုနှစ်ဆန်းကစပြီးတော့ဒီကူးစက်ပြန့်နှံ့လာတဲ့အီဘိုလာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာ1350ရှိသွားပြီဆိုပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်။အများစုကတော့ဒီအာဖရိကနောက်ချမ်းမှာရှိတဲ့ဂီနီ၊လိုင်ဘေးရီးယား၊ဆီရီလီယွန်နိုင်ငံတွေကဖြစ်ကြပါတယ်ခင်ဗျာ။
ဒီအီဘိုလာရောဂါကူးစက်ဖြစ်ပွားနေတဲ့အနောက်အာဖရိကမှာဒီရောဂါကြောင့်မဟုတ်လို့နောက်ထပ်106ယောက်သေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာ1350ရှိသွားပါပြီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီသေဆုံးသူအရေအတွက်အသစ်ကိုပုံထုံးနေတော့ကထုတ်ပြန်ခဲ့တာပါအဆိုးဆုံးဖြစ်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ Liberia မှာရောဂါပြန့်နှံ့ကူးစက်မှုကိုတားဆီးနိုင်မှုအတွက်မြို့တော်တွေကရက်ကွက်တစ်ခုကိုအဝင်အထွက်တွေမရှိအောင်လို့တည်တံ့ပိတ်ထားလိုက်ပါတယ်သူတို့ရဲ့ရက်ွက်တွေတဲ့အဝင်ထွက်လမ်းတွေအလုံးကိုရုတ်တရက်ကြီးပိတ်ဆို့ထားလိုက်တာကိုမကျေနပ်ကြတဲ့အတွက်ဂဲတွေနဲ့ပြက်ပေါက်ဆန္ဒပြကြသူတွေကိုဒီ West Point နေရာမှာရဲတွေကရာဘာကြီးတွေမျက်ရည်ယိုဘုံးတွေပစ်ပြီးတော့လူစုခွဲခဲ့ပါတယ်။၄ယောက်အနည်းဆုံးဒဏ်ရာရသွားတယ်လို့မျက်မြင်တွေကပြောပါတယ်။ WHO ရဲ့စီးရင်အရာအီဘိုလာကြောင့်သေဆုံးသူ90ရာခိုင်နှုန်းက Liberia နိုင်ငံကဖြစ်ပါတယ်။အီဘိုလာရောဂါနောက်ထပ်ဖြစ်နေသူ222ယောက်ရှိသွားပြီဖြစ်လို့ WHO ကပြောတဲ့အတွက်ကြောင့်မလို့ဒီ Liberia, Guinea,Nigeria နဲ့ Sierra Leone နိုင်ငံတွေမှာယောဂါဖြစ်နေတဲ့သူစုစုပေါင်းဟာ2500နီးပါးရှိနေပါပြီရှင်
။ပါကစ္စတန်ခြေဆိုင် Islamic စစ်သွေးကြောအုပ်စုဖြစ်တဲ့ Haqqani ကွန်ရက်ကအဓိကခေါင်းဆောင်၄ဦးကိုခြေရာခံနိုင်အောင်လို့သတင်းချက်လက်တွေပေးနိုင်သူတွေအတွက်အမေရိကန်နိုင်ငံကြီးဌာနကစုကြည့်စုငွေကြီးတွေထုတ်ပြန်လိုက်ပါတယ်။အဲ့ဒီဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တူအတွက်စုကြည့်ထုတ်ပြန်ထားတာကိုလည်းယခင်ထက်ပမာဏစုကြည့်တိုးမြင့်လိုက်ပါတယ်။ပါကစ္စတန်ခြေဆိုင် Haqqani ကွန်ဟာဆိုလို့ရှိရင် Al-Qaeda နဲ့ရောတာလီဘန်နဲ့ပါမဟာမိတ်ပြုထားတဲ့အဖွဲ့ဖြစ်ပါတယ်။အဲ့ဒီဖွဲ့ဟာအာဖဂန်မှာရှိတဲ့နိုင်ငံတကာတပ်တွေကိုအဓိကထားပစ်မှတ်တိုက်ခိုက်နေတဲ့ဖွဲ့စည်းဖြစ်အမေရိကန်နိုင်ငံကြီးဌာနကနေပြီး2012ခုနှစ်မှာဟာဂနီကွန်ရက်ကိုနိုင်ငံရခြားအကြမ်းဖက်အဖွဲ့စည်းဖြစ်နဲ့တတ်မှတ်ခဲ့ပါတယ်။အဲ့ဒီဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ ဆီရာဂျူဒင်ဟောက်ကနီကိုခြေရခံဖို့သတင်းချက်လက်ပေးနိုင်သူကိုစုချင်းငွေ၅သန်းချိမြင့်မယ်လို့နိုင်ငံရေးဌာနကရခိုင်ထုတ်ပြန်ထားအောင်အခုဆိုရင်ဒီစုချင်းငွေ၁၀သန်းအထိပေးမယ်ဆိုပြီးတော့ဘူတုံးနေမှာထုတ်ပြန်လိုက်တာဖြစ်ပါတယ်ဆီရာဂျူဒင်ရဲ့ညီကိုတော်ဆက်သူအစ်စ်ဟောက်ကနီနောက်ဆီရာဂျူဒင်ရဲ့ဦးလေးဖြစ်သူနောက်ဆီရာဂျူဒင်ရဲ့ရောက်ဖတော်သူနဲ့အဲ့ဒီအဖွဲ့မှာတေခံတက်ခိုက်မှုတွေကိုကြီးကြပ်တဲ့အဗ်ဒူရာဖ်ဇကာရုကိုခြေရခံနိုင်အောင်သတင်းချက်လက်ပေးနိုင်သူတွေကိုလည်းဒေါ်လာ၅သန်းစီစုချင်းစုငွေပေးမယ်ဆိုပြီးအမေရိကန်နိုင်ငံရဲ့ဌာနကအမေရိကထုတ်ပြန်ပါတယ်ခင်ဗျာ
Washington The Voice of America VOA နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုတန်းညင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုနားဆင်ကြပါတော့မယ်ပထမဆုံးကြားမှာတော့ ISIL တို့အထူးကောက်ခေါ်တဲ့ Islamic နိုင်ငံစစ်သွေးကြွအုပ်စုကအမေရိကန်သတင်းတောက်တဦးကိုခေါင်းဖြတ်တတ်ခဲ့တဲ့အတွက်သမ္မတ Barack Obama ကပြင်းပြင်းထန်ထန်ဝေဖန်ရှုံချလိုက်ပါတယ်အခုလိုတပ်ဖြတ်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့အတွက်လိုအပ်သမျှကိုအမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသမ္မတကပြောခဲ့ပါတယ်။ဒီအကြောင်းအင်ပီရိုကနေ VOA သတင်းတော့ Luis Ramirez သတင်းပေးပို့ထားတာကိုဒေါ်လှလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့သတင်းတော့ James Foley ကို Islamic စစ်သည်ကြတွေကခေါင်းဖြတ်တတ်ခဲ့တဲ့ပုံဖော်ပြထားတဲ့ဗီဒီယိုစစ်မှန်မှုကိုအမေရိကန်ထောက်လှမ်းရေးဌာနကအတည်ပြုပေးခဲ့ပြီးတဲ့နောက် Massachusetts ပြည်နယ်မှာအပန်းဖြေနေတဲ့သမ္မတ Obama ကအင်ပြူတော်ကိုပြန်လာခဲ့ပြီးဖြတ်သားစွာနဲ့အခုလိုကြေညာချက်ကိုထုတ်ပြန်လိုက်ပါတယ
် Today the entire world is appalled by the brutal murder of Jim
Islam အစွန်းရောက် ISIL က Jim Foley ကိုတတ်လိုက်တဲ့ဖြစ်ရကြောင်းကမ္ဘာလုံးကအံ့အားသင့်တုံ့လုံခြောက်ခြားနေကြပါတယ
် ISIL လို့သူကခေါ်တဲ့ Islamic နိုင်ငံအုပ်စုဟာမကြသေးတဲ့သတင်းပတ်တွေတွင်းကအီရတ်အနောက်မြောက်ဖက်တခွင်ကိုစစ်ဆင်ခဲ့တာဖြစ်ပါတယ်မြောက်ပိုင်းရှိ Erbil မြို့ကိုစစ်သွေးကြွတွေချင်းကန်နေတာကိုဟန်တားနိုင်ဖို့ရာကတ်တိုက်ခိုက်ရေးသမားတွေပါဝင်အီရတ်တပ်ဖွဲ့တွေကိုအထောက်အကူဖြစ်စေဖို့အမေရိကန်ရဲ့လေကြောင်းကနေတိုက်ခိုက်မှုကိုသမ္မတဥပမာကမကြသည့်မိကအမိတ်ပေးခဲ့တာဖြစ်ပါတယ်ခုလိုလေကြောင်းတိုက်ခိုက်မှုတွေကြောင့်အီရတ်တပ်တွေဟာနိုင်ငံရဲ့အဓိကမူဆိုးရီကာတာကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးအီရတ်မြောက်ပိုင်းစင်ကြားတောင်မှာပိတ်မိနေတဲ့ယာဇီဒီဒုက္ခသည်ထောင်ပေါင်းများစွာတို့ကိုလည်းကဲ့တင်စီနိုင်ခဲ့တာဖြစ်ပါတယ်ခုလိုလေကြောင်းကနေတိုက်ခိုက်မှုတွေကိုလက်တုံပြန်တဲ့အနေနဲ့စစ်သွေးကြွတွေကဖိုလီကိုကောင်းဖြတ်တတ်လိုက်တယ်လို့ပြောပါတယ်မစ္စတာအိုဘားမားကအမေရိကန်ရဲ့စစ်စင်ရေးတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အစွမ်းကုန်ကြိုးစားသွားမှာဖြစ်တယ်လို့လည်းသမ္မတဥပမာကသတိပေးလိုက်ပါတယ
် The United States of America will continue to do what we must do to protect our peopleWe will be vigilant and we will be
American ပြည်ထောင်စုအနေနဲ့ကိုယ်နိုင်ငံသားတွေကိုကာကွယ်စောင့်ရှောက်နိုင်ဖို့လှုပ်တင်လှုပ်ထိုက်တာကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မျက်ခြေမပြတ်စောင့်ကြည့်ပြီးမလျှော်တမ်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာဘယ်နေရာမှာမဆို American နိုင်ငံသားတွေကိုအန္တရာယ်ပြုမယ်ဆိုရင်တရားနည်းလမ်းတကျထိုက်တင်တယ်လို့တုံ့ပြန်သွားမှာဖြစ်ပါတယ
်။ပြည်တွင်းစစ်အတွင်းစီးရဲနိုင်ငံသားတွေခံစားခဲ့ကြရတဲ့ဘီးဒုက္ခတွေကြောင်းသတင်းပြုခဲ့သူအသက်40အရွယ်ဓာတ်ပုံသတင်းတောက် James Foley ကိုသမ္မတဥပမာကချီးကျူးလိုက်ပါတယ်။ဖိုလီကိုလွန်ခဲ့တဲ့နှစ်နီးပါးကစီးရီးယားမှာစစ်သွေးကြွတွေကပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ်။သမ္မတဥပမာက
Jim Foley's life stands in stark contrast to his killers. Let's be clear about ISIL. They have rampaged across
Jim Foley ရဲ့ဘဝဟာသူ့ကိုတတ်ခဲ့တဲ့လူသားသမားတွေဘဝနဲ့မိုးနဲ့မြေလိုကွာခြားပါတယ်။ ISIL အစွန်းရောက်တဲ့နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသတိပေးပြစေ။သူတို့ဟာမျိုးတွေရွာတွေကိုဝင်ရောက်တိုက်ခိုက်လက်နက်မဲ့အပြစ်မရှိသူတွေကိုတရေပေါင်းကြောင်နဲ့အကြမ်းဖက်လုပ်ရတဲ့နဲ့တတ်ဖြတ်ခဲ့ကြတာဖြစ်ပါတယ
် Islamic အစွန်းရောက်တွေဒီသတင်းပတ်ထုတ်ပြန်ခဲ့တဲ့ဗီဒီယိုမှာပျောက်ဆုံးနေတဲ့နောက်အမေရိကန်သတင်းတော်တူဦးဖြစ်တဲ့ Stephen Soloff ရဲ့ပုံလဲတွေ့ရတယ်လို့အမေရိကန်ထောက်လှမ်းရေးအရာရှိတွေကအတည်ပြုပြောကြားပါတယ် Soloff ရဲ့ကံကြမ္မာအခြေအနေနဲ့ပတ်သက်လို့တော့မသိရသေးပါဘူးရှင်
ဒေါ်လာလတန်တင်ပြပေးခဲ့တာကိုနားဆင်ကြကြရတာပါအခုတော့အီဘိုလာရောဂါနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ဆက်ပါမယ်အီဘိုလာရောဂါကူးစက်ပြန့်နှံ့မှုအကြီးအကျယ်ဖြစ်နေတဲ့အနောက်အာဖရိကတိုက်နိုင်ငံ၃နိုင်ငံမှာရေဘူးရအားဖြင့်ဆိုရင်အ ਨੇ စုံတူညီချက်တစ်ခုတော့ရှိနေပါတယ်အဲဒါကတော့အားနည်းတဲ့ကျန်းမာရေးစနစ်ဖြစ်ပါတယ်ဂီနီလိုင်ဘီးရီးယားနဲ့ဆီရီလီယွန်နိုင်ငံတွေမှာရောဂါကူးစက်မှုကိုအလင်းမြန်ထိတိရရောက်ကာကွယ်ဖို့ကြိုးစားရမှာအခုလိုကျန်းမာရေးဆောင်ရွက်မှုစနစ်အားနည်းတာဟာအဟန့်တားဖြစ်နေတယ်လို့ VOA သတင်းတောက်ဂျိုဒီကပူကသတင်းရေးသားပြပို့ထားပါတယ်အဲ့ဒီသတင်းကိုအခြေခံပြီးတော့ Ebola virus ပိုးထိန်းချုပ်ရေးမှာလူထုကျန်းမာရေးစောင့်ရှောက်မှုအခြေခံကောင်းလိုအပ်တဲ့အကြောင်းကိုတန်းညင်ဦးကတင်ဆက်ပေးမှာပါခင်ဗျာ
ီဘိုလာနဲ့အခြားကူးစက်ရောဂါတွေကိုအောင်မြင်စွာကင်တွယ်ထိန်းချုပ်နိုင်ဖို့ဆိုလို့ရှိရင်အားကောင်းတဲ့ကျန်းမာရေးစနစ်တွေနိုင်ငံတွေမှာရှိဖို့အရေးကြီးတယ်လို့ Management Science for Health ကျန်းမာရေးသိပ္ပံစီမံခန့်ခွဲမှုဆိုတဲ့ဒီအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့ကပြောလိုက်တာပါ Danielson ဟာဒီအားနည်းတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ဒီအဖွဲ့ကြီးရဲ့ကျန်းမာရေးကျွမ်းကျင်သူတူဖြစ်ပါတယ်ကျန်းမာရေးဆောက်ရှောက်မှုစနစ်အားနည်းတဲ့နိုင်ငံတွေမှာကြုံရတတ်တဲ့ချွင်းချက်တွေကိုသူကရှင်းပြပါတယ်
They tend not to have the qualified personnel they tend not to have routine data collection systems that are reliable
အဲ့နိုင်ငံတွေမှာအရင်ချင်းပြည်မြေတဲ့ကျန်းမာရေးဝန်ထမ်းတွေလုံလုံလောက်လောက်မရှိပါဘူးယုံကြည်စိတ်ချရတဲ့ပုံမှန်မပြတ်အချက်အလက်ထားသုံးမှုစနစ်တွေမရှိပါဘူးဒါကြောင့်လဲစီမံကွက်ကဲမှုကောင်းကောင်းလုပ်နိုင်ဖို့ခက်ခဲလာပါတယ်ဆေးရုံဆေးကန်းတွေကျန်းမာရေးပစ္စည်းပစ္စည်းတွေမဖြစ်မနေလိုတဲ့ဆေးဝါးတွေအားနည်းမှုရှိနေပါတယ
်နောက်ပြဿနာတရားကတော့ဒီကျန်းမာရေးဝန်ထမ်းတွေရှားပါးလာတဲ့အခြေအနေတစ်ခုပါသူတို့တော်များများဟာချမ်းသာတဲ့နိုင်ငံတွေမှာအလုပ်ကောင်းကောင်းရဖို့အတွက်တိုင်းပြည်ကနေပြီးတော့ထွက်ခွာသွားကြပါတယ်။အခုဒီအီဘိုလာကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတဲ့ဂီနီ၊လိုင်ဗီးရီးယားနဲ့ဆီရီလီယွန်တို့မှာကြည့်မယ်ဆိုရင်ကျန်းမာရေးဝန်ထမ်းအတော်များများဟာအီဘိုလာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ကြိုးစားရင်းနဲ့ပဲကူးစက်ခံနေကြရတယ်လို့ဆိုပါတယ်
။ Generally the healthcare workers are on the front line. Times they're insufficiently trained to deal with a situation like this.
ဒီကအပြင်တော့ကျမကြီးဝန်ထမ်းတွေဆိုတာယောဂထိန်းချုပ်ရေးမှာရှေ့တန်းမှာရှိနေကြတဲ့ပုံကိုယ်တွေပါတခါတခါမှာသူတို့ဟာဒီလိုအခြေအနေမျိုးတွေကင်တွယ်ဆောင်ရွက်နိုင်လောက်အောင်သင်တန်းမျိုးတွေရပူးတဲ့သူတွေမဟုတ်ပါဘူးစေဝါပစ္စည်းပစ္စည်းတွေလည်းအလုံးအလောက်မရှိကြပါဘူး WHO တို့ CDC ယောဂထိန်းချုပ်ရေးဌာနကလူတွေမှာယောဂကာကွယ်ရေးဝတ်စုံတွေဝတ်လာတာတွေ့ပါလိမ့်မယ်ဒါပေမဲ့အဲ့ဒါကယောဂကာကွယ်ပေးတယ်ဆိုရုံပါပဲတခါတခါမှာဒီဝတ်စုံဝတ်ထားတာတောင်မှကူးစက်ခံရတာရှိပါတယ်
မြန်မာနိုင်ငံမှာတော့တနေ့ကပဲဒီရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာအီဘိုလာရောဂါပိုးကူးစက်ခံရတယ်လို့တန်တရားလူနာဖြစ်တဲ့လူတူကိုတွေ့ခဲ့ရပါတယ်အဲ့ဒီလူဟာအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုဖြစ်နေတဲ့ဂီနီနဲ့လိုင်ဘီးရီးယားနိုင်ငံတွေမှာ73လလောက်အလွတ်လွတ်ပြီးတော့ထိုင်းကနေဒီမြန်မာလေကြောင်းလိုင်းကတဆင့်ပြန်ရောက်လာတဲ့မြန်မာနိုင်ငံသားတူဖြစ်ပါတယ်သူ့မှာကိုယ်ပူချိန်မြင့်တက်ပြီးတော့ကိုယ်လက်နှုံးချိနေတဲ့ဝေဒနာလက္ခဏာတွေကြောင့်ရန်ကုန်မြောက်ကလာပမှာရှိတဲ့ဝေဘာဂီအထူးကစီးရုံကိုပို့ထားပြီးတော့စောင့်ကြည့်ဆစ်ဆင်းနေတယ်လို့မြန်မာအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။အီဘိုလာရောဂါပိုးဟုတ်မဟုတ်ဆိုတာကတော့သွေးနမူနာယူပြီးတော့ဆစ်ဆင်းနေသေးပဲလို့ဆိုပါတယ်။သူနဲ့တူလိုက်ပါပို့ဆောင်တဲ့၄ဦးကိုလည်းအဲဒီစီးရုံမှာပဲစောင့်ကြည့်ဆစ်ဆင်းမှုတွေလုပ်နေတယ်လို့ဆိုပါတယ်။အီဘိုလာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့သတိပေးချက်တွေကိုလည်းမြန်မာအာဏာပိုင်တွေကပြီးခဲ့တဲ့သတင်းပတ်တွေကလေးကထုတ်ပြန်ခဲ့တာပါ။အီဘိုလာဗိုင်းရပ်စ်ပိုးဟာလေကားတဆင့်ကူးစက်နိုင်တဲ့ရောဂါမဟုတ်ပေမဲ့လို့ချွေသွေးတလိပ်စတဲ့ဒီကူးစက်ခံထားသူတဲ့ခန္ဓာကိုယ်ကနေပြီးတော့ထွက်တဲ့အရေးတွေကတဆင့်ကူးစက်နိုင်တာကြောင့်မလို့ယောဂပိုးရှိသူနဲ့ထိတွေ့ကင်တွေတာမျိုးတင်းတင်းကြပ်ကြပ်တားမြစ်သတိပေးထားပါရယ်အခုချိန်ထိအီဘိုလာယောဂပိုးအတွက်ကြိုတင်ကာကွယ်ဆေးမရှိသလိုပဲကုသနိုင်တဲ့ဆေးဝါးကလည်းမရှိသေးပါဘူးယောဂပိုးကူးစက်ခံထားရတယ်လို့တန်တရားရှိသူလိုက်ပါလာတဲ့ဒီမြန်မာလေကြောင်းလိုင်းလေရင်ကိုလည်းယောဂပိုးတန့်စင်တာတွေနောက်လေရင်ဝန်ထမ်းတွေနဲ့လေဆိပ်တွင်းမှာရှိတဲ့တာဝန်ရှိသူတွေပါကူးစက်မှုမရှိစေရအတွက်စောင့်နေတယ်လို့မြန်မာကျမယူကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွေကိုဝင်ရောက်လာတဲ့ခီးတဲ့အားလုံးကိုလည်းကျမကြီးအထူးစောင့်ကြည့်နေတယ်လို့သိရပါတယ်။အခုနှစ်ဆန်းကစပြီးတော့ဒီကူးစက်ပြန့်နှံ့လာနေတဲ့အီဘိုလာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာ1350ရှိသွားပြီလို့ WHO ကမ္ဘာကျမကြီးအဖွဲ့ကထုတ်ပြန်ထားပါတယ်။အများစုကတော့ဒီအာဖရိကအနောက်ချမ်းမှာရှိတဲ့ဂီနီ၊လိုင်ဘီးရီးယား၊ဆီရီလီယွန်နိုင်ငံတွေကဖြစ်ကြပါတယ်။ဒီနိုင်ငံတွေဟာခုနကအဖွဲ့ပြောသလိုပဲနိုင်ငံတွေကိုယ်တိုင်ကကျမကြီးဆောက်ရှောက်မှုစနစ်တွေအားနဲ့ချွေးမှုရှိနေတဲ့နိုင်ငံတွေဖြစ်ကြပါတယ်။နိုင်ငံတွေအတွက်ဒီကျန်းမာရေးစနစ်ကောင်းတည်ဆောက်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကလည်းအရေးကြီးတယ်လို့ Management Science for Health အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ
်။ Especially in Africa, most of my experience is you find that there's an amazing amount of creativity and problem solving. They're used to working
in Africa. In Africa မှာကျွန်တော်အတွေ့အကြုံတွေအရဆိုရင်ပြဿနာဖြေရှင်းတဲ့နေရာမှာဖြတ်ထုတ်ညာနေသုံးပြီးဆောင်ရွက်ကြတာအံ့ဩစရာတွေ့ရပါတယ်။သူတို့အနေနဲ့အလွန်ပဲအားနည်းချွေးယွင်းမှုရှိတဲ့ကျန်းမာရေးလုပ်ငန်းတွေထဲမှာလုပ်ကိုင်ဆောင်ရွက်နေကြပါဒါပေမဲ့သူတို့မှာအရင်အမြင့်အထောက်အကူတွေလိုအပ်ပါတယ်
။ကျမကြီးစနစ်တိစောက်တဲ့နေရာမှာဒေသခံလူလူနဲ့အတူပူးပေါင်းဆောင်ရွက်ဖို့ကလည်းအရေးကြီးတယ်လို့ Nelson ကပြောပါတယ်။အကြက်တဲစိုးကြီးကိုပြင်ပကကျမကြီးဝန်ထမ်းတွေလာရောက်ဆောင်ရွက်ကြတဲ့နေရာမှာသူတို့အနေနဲ့ဒေသခံတွေရဲ့အစင်လာဒလိနဲ့ယဉ်ကျေးမှုတွေကိုလည်းအသားကျရင်းနှီးနေဖို့လိုတယ်လို့ပြောပါတယ်။အီဘိုလာရောဂါပိုးထိန်းချုပ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေကြတဲ့ကျမကြီးလူသားတွေမှာကြုံရတဲ့နောက်ပြဿနာတစ်ရပ်ကတော့ဒီရောဂါပိုးကူးစက်ပြန့်နှံ့နေဆိုတာကိုတချို့နေရာတွေမှာလက်မခံကြတဲ့ကိစ္စပါ။ဒါကြောင့်လည်းပညာပေးလှုံ့ဆော်မှုတွေလုပ်ဖို့လိုအပ်မယ်လို့ Nelson ကပြောပါတယ်။ဒီထဲမှာတော့ကြီးလက်ဒေသတွေမှာလူတွေစီကိုအရောက်ပေါက်မြန်မဲ့ဒေသခံရေဒီယိုလွှင့်ထုတ်မှုတွေကိုလည်းအသုံးပြုတာပေါ်ပါတယ်ခင်ဗျာ
။ကိုသားညို့ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုဆက်ပြီးတော့တင်ဆက်ပါမယ်။မြန်မာနိုင်ငံမှာအားကောင်းလာနေတဲ့ဓာတုမှုရေးစေဝါတက်ဖြည့်ရေးအတွက်ဆိုရင်ထုတ်လို့ရေးအပိုင်းကို ကန့်သက်ဖို့အတွက်ဒေသတွင်းနိုင်ငံကြီးတွေနဲ့ပူးပေါင်းရမှာဖြစ်သလိုပြည်တွင်းမှာကြတော့သုံးဆွဲမှုအပိုင်းကိုလျှော့ချနိုင်ဖို့ပြည်သူ့ကျန်းမာရေးပညာပေးနဲ့လူမှုဖွံ့ဖြိုးရေးအပိုင်းတွေကနေလှုပ်ဆောင်သွားရမယ်လို့ကုလသမဂ္ဂနဲ့မြန်မာနိုင်ငံမူရည်စေဝါတားဆီးရေးအရာရှိတွေကပြောဆိုကြပါတယ်မြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေကဓာတုမူရည်စေရောင်းဝယ်ဖောက်ကားမှုကိုတိုက်ဖြစ်နိုင်မှုနိုင်ငံတကာနှီးနှောဖလှယ်ပွဲတရက်ကိုမြန်မာနိုင်ငံမှာကျင်းပနေတာဖြစ်ပါတယ်အဲ့ဒီအကြောင်းကိုအေးတန်နာကျော်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒါတို့စိတ်ကြွဆေးပြားတွေဟာအရှိနဲ့အရှိတောင်အာရှဒေသဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အဓိကအနှောက်အယှက်ဖြစ်လို့ဒါကိုထိန်းချုပ်နိုင်ဖို့ UNODC ကုလသမဂ္ဂအမူရည်စေဝါနဲ့ပြည်မှုဆိုင်ရာရုံးက Global Smart Program ဆိုပြီးတော့ဒါတို့ဗေဒနီးနဲ့ဖော်ဆက်ထားတဲ့စိတ်ကြွမူရည်စေစောင့်ကြည့်လေ့လာအကဲပြတ်ရေးအစီအစဉ်ကို2008ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်ဒီစီဇန်နဲ့ပတ်သက်လို့2009ခုနှစ်ထဲကနှစ်စဉ်ကျင်းပလာနေတဲ့နှီးနှောဖလှယ်ပွဲကိုတော့ဒီနှစ်မြန်မာနိုင်ငံရန်ကုန်မြို့မှာကျင်းပတာဖြစ်ပြီးတော့ဒေသရင်းနိုင်ငံတွေအပြင်နိုင်ငံတကာကကိုယ်စားလှယ်တွေပါတက်ရောက်လာကြတာပါဒေသရင်းဤသူလက်ရှိအခြေအနေအရမြန်မာနိုင်ငံမှာမူရည်စေဝါထုတ်လုပ်မှုအပိုင်းကိုအရင်ကထက်ပိုပြီးတော့အောင်မြင်အောင်နှိမ်နင်းနိုင်ပေမဲ့ဓာတ်ရုပ်မူရည်စေဝါထုတ်လုပ်ရောင်းဝယ်မှုကအရင်ကထက်တောင်ပိုပြီးတော့အားကောင်းလာနေတာပါဒါဟာမြန်မာနိုင်ငံရဲ့ဒီနေရာအနေအထားကြောင့်လည်းဖြစ်တယ်လို့ UNODC ရုံးရဲ့ Global Smart အစီအစဉ်အရှေ့အာရှဒေသဆိုင်ရာအစီအစဉ်ညှိနှိုင်းရေးမှူးဦးထွန်းနေစိုးကပြောပါတယ
်မြန်မာနိုင်ငံအတွက်ဆိုရင်တော့ကျွန်တော်ကဘာအဓိကပြောချင်တယ်ဆိုဘိန်းမြူပဲချက်ချက်ဒါမဟုတ်မက်သမ်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပဲချက်ချက်ဘာလူအပ်တယ်လို့ဆိုဒါတို့ဗေဒကုန်ကျန်းပစ္စည်းတွေပေါ့နော်ကျွန်တော်တို့အင်္ဂလိပ်လိုတော့ precursor chemicals လို့ခေါ်ပါတယ်အဲ precursor chemicals တွေကျွန်တော်ဗမာနိုင်ငံမှာဒီဟာထုတ်တာမဟုတ်နိုင်ငံသားကနေပြီးတော့ twin ယူရတဲ့အတွက်ကြောင့်မလို့ဒီဟာတွေကျွန်တော်တို့တိုင်းမျိုးဝင်လာတဲ့လမ်းကြောင်းတွေကျွန်တော်တို့ပိတ်ဆို့နိုင်မှုလိုတယ်ပေါ့ဒါနဲ့ပတ်သက်တယ်ဆိုရင်ဘယ်နိုင်ငံတွေကလာလဲဆိုရင်ကျွန်တော်တို့တိုင်းပြည်ကကမ္ဘာကောင်ချောင်းမလာဆိုတာနဲ့ဒီကမ္ဘာပေါ်မှာဒီလို precursor chemical တွေအများဆုံးထုတ်လုပ်တဲ့နိုင်ငံကြီးနှစ်ခုကြားထဲမှာကျွန်တော်တို့ညှက်နေတယ်ပေါ့နော်တစ်ခုကအိန္ဒိယဖြစ်ပါတယ်နောက်တစ်ခုကတရုတ်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေကိုကျွန်တော်တို့လုပ်မယ်ဆိုရင်အိန္ဒိချင်းတွေပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့မူရည်စေဝါဒီဟို tax ချက်နှိမ့်နေတဲ့ကျွန်တော်အထူးတက်ဖွဲ့ရှိတယ်ဒီထူးတက်ဖွဲ့တွေမှာဘယ်လိုခေါ်မလဲလိုအပ်တဲ့ပစ္စည်းကရာတက်ဆင်မှုအပိုင်းတွေတိုးမြှင့်ပေးရမယ်ဒီအားနဲ့ပတ်သက်တဲ့လူအင်အားတွေစစ်ဆေးတဲ့ပစ္စည်းတွေပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့တူးမြင့်ပြီးတော့အသုံးပြုသွားမှာဖြစ်ပါနောက်မှ solution တော့ကျွန်တော်တို့ဒါကို control လုပ်ဖို့တော့ခက်နေပါဘူ
းဒီလိုဓာတ်ရုပ်မိုးရေဆေးဝါးထုတ်လို့ရေးတွေကုန်ကျန်းပစ္စည်းတွေနိုင်ငံထဲဝင်မလာအောင်လို့ပိတ်ဆို့ရမှာဖြစ်တယ်လို့အာဏာပိုင်တွေဘက်ကအရေးယူဆောင်ရွက်မှုတွေဖြင့်လူမှုရဲ့ပူပေါင်းပါဝင်မှုကလည်းအရေးကြီးပါတယ်လို့ဦးထွန်းနေစိုးကပဲပြောပါတယ
်ပြည်သူလူထုကိုယ်တိုင်ဟောကိုဒီလိုဟာရင်းနဲ့ပတ်သက်လို့အာဏာပိုင်တွေနဲ့ပူပေါင်းပြီးဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါကမဖြစ်နိုင်စရာအကြောင်းမရှိပါဘူးဒီမူရည်စေဝါကိုကျွန်တော်တို့တိုင်းနာတစ်ခုထိပေါ့နော်ကျွန်တော်လုံးဝပောက်ပြောင်းလို့ကျွန်တော်ဆိုတော့မဟုတ်လုံးဝပောက်ပြောင်းလို့လုပ်ဖို့ဘယ်နိုင်ငံမှမလွယ်ပါဘူးဒါပေမဲ့ကျွန်တော်တိုင်းနာတစ်ခုထိရောင်းနေချဆင်းသွားအောင်လုပ်နိုင်ပါတယ
် Global Smart အစီအစဉ်ရဲ့အရှိအာရှဒေသဆိုင်ရာအစီအစဉ်ညှိနှိုင်းရေးမှူးဦးထွန်းနေစိုးပြောသွားတာပါဒါတို့မူရည်စေဝါတုံးဆွဲမှုပုံမူတည်ပြီးတော့ထုတ်လုပ်မှုတိုးမြင့်လာတဲ့အနေအထားဖြစ်လို့လဲဒီလိုမူရည်စေဝါရောင်းဝယ်ဖောက်ကားမှုမှာရောင်းချမှုအပိုင်းတွေမှာတခြားတစ်ဖက်ဖြစ်တဲ့စားသုံးသူတွေဘက်ကလည်းတားဆီးတဲ့အနေနဲ့ထိန်းချုပ်မှုကိုလှုံ့ဆော်သွားဖို့မြန်မာနိုင်ငံမူရည်စေဝါတားဆီးနိုင်နေရေးရက်တဖွဲ့ရဲ့စီမံကိန်းဌာနမှရဲမှူးကြီးဇော်လင်းထွန်းကပြောပါရယ
်ဆုံးဆဲမှုလျှော့ချရေးဦးစားပေးတဲ့ရှေ့ကမှုပုံစံနဲ့သွားလို့ရှိရင်ဒီဥစ္စာကြီးတစ်မျိုးတစ်မီပေါ့နော်ရောင်းလဲလာမယ်ဆိုတဲ့ဟိုအနေအထားမျိုးရှိပါတယ်တားဆီးနိုင်နေရေးတို့အစားထုတ်ဖွံ့ဖြိုးရေးတို့ဒီဟာတွေကလည်းကျွန်တော်တို့မပါမပြီးတဲ့အကူပေါ့အဲ့တော့ဒီနှစ်ခုကိုကျွန်တော်တို့ကဟန်ချက်ညီဘယ်လိုထိန်းလဲပေါ့အဓိကပြဿနာပါလဲဒီကောင်မှလိုအပ်ချက်ရှိနေတယ်ဘာဖြစ်လို့လဲသုံးဆွဲသူတွေရှိနေတယ်အဲ့တော့သုံးဆွဲသူတွေကိုကျွန်တော်တို့ဘယ်လို approach လဲသုံးဆွဲမှုမရှိအောင်ဒီရဆောင်ရမလဲဆိုတဲ့အပိုင်းလေးကိုစဉ်းစားတယ်အဲ့လိုစဉ်းစားတဲ့အတိုင်းမှလည်းကျွန်တော်တို့ကနိုင်ငံကမူရည်စေဝါ convention တွေရှိတယ် convention တွေရဲ့ယူရချက်ကပါလဲဆိုကျွန်တော်တို့ပြန်ကြည့်ရပါလူသားရဲ့ကျန်းမာရေးနဲ့အကျိုးစီးပွားကိုကာကွယ်ဖို့ဆိုတဲ့အဲ့ main objective ပေါ့နော် public health ဆိုတဲ့ကဏ္ဍကြီးကျွန်တော်တို့စဉ်းစားလာတော့မယ်education ဆိုတဲ့ကဏ္ဍလေးကျွန်တော်တို့စဉ်းစားလာလာရမယ်။အဲနောက်တစ်ခုက social development အပိုင်းတွေကိုလည်းကျွန်တော်တို့ကပြန်စဉ်းစားလာမယ်။ဒီလိုကြောင်းမြန်ပြန်ပြီးတော့စဉ်းစားတဲ့အပိုင်းလေးတွေရှိတာပါလေ
။မြန်မာနိုင်ငံမူရည်စေဝါတားဆီးနိုင်နေရေးရက်တဖွဲ့ရဲ့စီမံကိန်းဌာနမှရဲမှူးကြီးဇော်လင်းထွန်းပြောသွားတာပါ။မြန်မာနိုင်ငံမှာဗုဒ္ဓဦးနဲ့ဂျာတာရေနှစ်ရက်တာကျင်းပနေတဲ့ Smart Program နှင်းနှောဖလှယ်ပွဲမှာတနိုင်ငံချင်းစီရဲ့ပြဿနာကိုနိုင်ငံတကာကကျွမ်းကျင်သူတွေနဲ့တာဝန်ရှိသူတွေဆွေးနွေးဖလှယ်နိုင်လို့မူရည်စေးပြဿနာထိန်းခွင့်ရေးအတွက်အထူးအရေးပါပါတယ်လို့ဒီခန်းနာစီစဉ်သူတွေကပြောပါတယ်UNODC ရဲ့ Global Smart အစီအစဉ်ကနေဒေသရင်းနိုင်ငံတွေဖြစ်တဲ့ Brunei, Cambodia, တရုတ် Indonesia, Laos, Malaysia, Myanmar, Philippines, Singapore, Thailand နဲ့ Vietnam နိုင်ငံတို့အတွက်ထောက်ပံ့မှုတွေပေးနေပြီးတော့ဒီအစီအစဉ်ဖြစ်မြောက်ရေးအတွက် Japan, Australia, Canada, Britain နဲ့ American ပြည်အောင်စုပါဝင်နိုင်ငံပေါင်း9နိုင်ငံကနေပြီးငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ်ရှင်
။မအီတနာကျော်ပြောပြပေးတာပါ အခုဆက်ပြီးတော့ဓမ္မစရီခေါင်းလောင်းကြီးရှာဖွေမှုအခြေအနေကိုတင်ပြပေးကြပါမယ်။တောင်တူးဖော်ရေးဆက်ပြတ်သွားပေမဲ့ရန်ကုန်မြစ်ထက်ကဓမ္မစရီခေါင်းလောင်းဆက်ရွေးအဖွဲ့ရဲ့ဆက်ရွေးလုပ်ငန်းတွေကဆက်လက်ပြီးတော့လှုပ်ဆောင်နေစေဖြစ်ပါတယ်။လူရနဲ့ချီပြီးတော့နေ့စဉ်လာရောက်စောင့်ကြည့်နေတဲ့ဓမ္မစရီခေါင်းလောင်းကြီးရှာဖွေရေးဘလောက်ထိခီးရောက်နေပြီလဲဆိုတာကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုအောင်ရဲမောင်မောင်ကပြပြပေးပါလိမ့်မယ်။
ပကုံးမြစ်ရန်ကုန်မြစ်နဲ့ပဇွန်တော်မြစ်စုံတဲ့နေရာမှာဓမ္မစရီခေါင်းလောင်းကြီးရှာဖွေမှုတွေကိုဆက်လက်လုပ်ဆောင်နေတာကိုတွေ့ရပါတယ်။ဒီအပိုင်းနဲ့အတွင်းမှာတောင်တူးဆက်ဆက်ချွေရမှုဖြစ်သွားတဲ့အတွက်တောင်တူးလုပ်ငန်းတွေရပ်ထားပေမယ့်ရှာဖွေရေးလုပ်ငန်းတွေကိုတော့ပုံမှန်တိုင်းဆက်လက်လုပ်ဆောင်နေတာကိုလည်းတွေ့ရပါတယ်။တောင်တူးဖွေရေးလုပ်ငန်းတွေပြီးရင်ခေါင်းလောင်းဆယ်ရွေးလုပ်ငန်းတွေကိုတပတ်ဆယ်ရွေးအတွင်းမှာဆက်လက်လုပ်ဆောင်ဖို့ရှိတဲ့အကြောင်းဓမ္မစရီခေါင်းလောင်းကြီးဆယ်ရွေးအဖွဲ့ပြည်ညာရေးတာဝန်ငယ်ဦးကြည်မင်းက VOA ကိုပြောပါတယ်
။ဟိုဆရာကြီးဦးဆန်နဲ့ပြောဆိုရင်တော့ကျွန်တော်တို့ကဒါကိုတပတ်ဆယ်တော့ထိဘာလို့ branch တော့ဘူးရှိတယ်လေဒီတော့လူတွေဥစားပေါ့နော်။အော်တော့တယ်တော့ပေါ့ဒီဆက်ကြီးကပြက်နေလဲပေါ့နော်။ပြက်နေတော့ဒီနေ့မနေ့ကရလားမရလားကျွန်တော်တို့ဒီတင်မောပေါ်ကနေပြီးလာပြီးတော့တင်ကျွန်တော်တို့မပို့သေးဘူးဗျ။ပြန်လုတ်ပြတာလုတ်လို့ရစက်ကကောင်းသွားပြီလားမကောင်းလားကျွန်တော်သိချင်မသိဘူး။အနည်းကညတိကပြက်နေဘယ်လောက်ခံနေဘူးပေါ့နော်
။ဒီသုံးသင်းစုံတဲ့နေရာမှာနောက်ထပ်တင်မောဒဇင်းကိုကြောက်ချရန်နာထားပြီးတော့အဲ့ဒီတင်မောပေါ်မှာခေါင်းလောင်းဆယ်ရွေးကိုအဓိကလှုပ်ဆောင်နေတဲ့ရတဲ့အရာရှိဟောင်းဦးစံလင်းအပါအဝင်စလုံးရင်ကိုသမားတွေကရှာဖွေရေးအတွက်တင်မောပေါ်မှာနေပြီးတော့လုပ်ငန်းတွေစောင့်နေတာဖြစ်တယ်လို့လည်းဆက်ပြောပါတယ်
။တုတ်တက်တင်မောပေါ်မှာကျွန်တော်ဆယ်ရွေးအဖွဲ့ကြီးပေါ့နော်။ Now Skynet အဖွဲ့ကြီးအဲ့ပေါ်မှာသူတို့တက်တက်လှစားပြီးတော့ပေါ့နော်။အဲ့ပေါ်ဖျားစင်နေရှိတယ်ဗျ။ဆရာတွေရတဲ့အဲ့မှာတရားထိုင်ကြတယ်ပေါ့ဦးဝင်းမြတ်တို့ဦးစံလင်းတို့။နောက်ပြီးအဲ့ကျွန်တော်တို့ဒီခုဆယ်ရွေးအဖွဲ့ကြီးအားလုံးအဲ့ပေါ်မှာမတဲခုပါလေ။အိမ်ပြန်လို့မရဘူးဗျ။အဲ့မှာမနေရတက်တက်လှစားပြီးတော့ပေါ့နော်။ဟိုကိုပါတိတာဆောက်တည်ဆယ်ရီဖွဲ့တွေအားလုံးအဲ့တင်မောပေါ်မှာနေတဲ့လူတွေအားလုံးကတော့ဟိုပေါ့ကျွန်တော်တို့ကဒီကနေပြီးတော့သူတို့ကိုယ်တိုင်ဝယ်နှစ်ပတ်စာလုံလောက်တဲ့ဟိုအစားအသောက်တွေပေါ့အစားအသောက်ဆိုတာဟိုပေါ့ကျွန်တော်တို့အသက်သက်လို့နဲ့ပတ်သက်တာတွေကြီးသွားတယ်ဗျ
ဒီကောင်လုံးကြီးကရာဇဝင်ထဲမှာပြောတဲ့အတိုင်းတကယ်ရှိမရှိဆိုတာဘယ်သူမှတတ်မပြောနိုင်တော့သလိုအခုဆယ်ရီလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့ခေါင်းလောင်းကုန်းပေါ်အရောက်ဆယ်ယူနိုင်ရင်ဟာလုံးဝမဖြစ်နိုင်ဘူးလို့ရှိမြင်တဲ့အကြောင်းတမိုင်းသူတေသနာဆိုင်ရေးဆရာဦးချစ်ဆံဝင်းကပြောပါတယ
်ဖြစ်နေတဲ့တိဟိုရာဂိုင်းတော့ကတိရာဂိုင်းတော့တော့မရှိဘူးလို့ဆိုပြီးကျွန်တော်အလောက်တောင်ပြောတယ်ဒီမတွေ့နိုင်ဘူးအရင်တော့ကအယဝရီမြစ်ကအနှစ်တရာကြာတိုင်းကြာတိုင်း၃မိုင်၃မိုင်ဘေးရောဘင်ကောပေါ့နော်ဟိုတဲဟိုသူကပို့ချတယ်အနှစ်တရာကြာတိုင်း၃မိုင်၃မိုင်ပို့ချတယ်ဒီခေါင်းလုံးကြီးမြုပ်သွားတာအနှစ်က400ရှိနေဆိုတော့ဒီအယဝရီမြစ်ကပို့ချမှုကခေါင်းလုံးမြုပ်တဲ့နေရာနေဆိုဟိုဘက်ကို12မိုင်လောက်ရှိနေပြီရေတဲကိုလေ12မိုင်လောက်ရှိနေခါတော့အဲ့ဒီဟာကိုကျွန်တော်တို့ကနေရာတိတိကျကျကြာကြာနဲ့ဘယ်နေရာလဲဆိုတာကိုသတ်မှတ်ပြီးတော့မှရှာဖွေရမယ်ကိုလေ
ဒါပေမဲ့တစ်ဖက်မှာတော့ခေါင်းလုံးဆယ်ရွေးနဲ့ပတ်သက်တဲ့အခြေအနေတွေကိုပြည်သူတွေအကြစိတ်ဝင်စားမှုတွေမြင့်တက်နေကြတာကိုလည်းတွေ့ရပါတယ်ဆယ်ရွေးလုပ်ငန်းတွေကြီးစုဖို့ရန်ကုန်မြို့တာကီတာမြို့နယ်ရှုကင်းသာနားမှာနေ့စဉ်လူပေါင်းရာခိုင်နှုန်းလောက်ခေါင်းလုံးဆယ်ရွေးလာရောက်ကြီးစုကြသလိုဆယ်ရွေးလုပ်ငန်းတွေလှုပ်ဆောင်တဲ့နေရာကိုလည်းတံမန်တွေနဲ့တွားရောက်ပြီးတော့ကြည့်ရှုတာတွေကလည်းအတော်လေးများလာတယ်လို့တာကီတာမြို့နယ်ရှုကင်းသာကဏ္ဍမှာတံမန်မောင်းတဲ့ကိုပိုကြီးကပြောပါတယ
်။လာကြည့်တဲ့လူဟာတစ်နေ့တစ်နေ့ကိုအယောက်လူပေါင်းအယောက်ထောင်ကျော်လောက်လာကြည့်။ရဟန်းတန်ကအဆုံမဲပေါ့။လာကြည့်ကြတာ
။ဆိုတော့အဲ့ဒီလူတွေကရောဒီလိုခေါက်ကန်ဒီဘက်ကန်တွားတဲ့နှုံးရောတစ်နေ့တစ်နေ့ဘယ်တော့များလာလဲ။အရင်ကတ
ည်းကအင်းဆိုင်များတယ်။မပြတ်ဘူးတွားတဲ့လူကမပြတ်ဘူး။ပြတ်သွားတယ်ဆိုတော့မရှိဘူးတွားနေကြတာပဲ။ဒီမှာမနေ့ကဆိုလေးစင်းပေါင်း50လောက်ရှိတယ်။ဒီနေ့မှညော့သွားတာ။ဒီနေ့ဟိုဟာလောက်ပဲရှိတယ်။ဆက်ရှိစီစကူစီလောက်ပဲရှိတယ
်လက်ရှိချိန်မှာတော့ဒီခေါင်းလောင်းကြီးကိုစေယူဖို့ရတဲ့အရာရှိဟောင်းတူလည်းဖြစ်ရင်းကိုကျွမ်းကျင်သူတူလည်းဖြစ်တဲ့ဥဆန်လင်းကိုရဲအကန့်အသတ်မရှိ 2.6 ဖွေခွင့်ပြုချက်ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကပြည်ထောင်ဆွေရဖွဲ့ရဲ့သဘောတူညီချက်နဲ့2014ခုနှစ်ဇူလိုင်လ14ရက်နေ့ကခွင့်ပြုပေးထားတာပါခေါင်းလောင်းစေယူမှုကိုဩဂုတ်လ9ရက်နေ့ကစတင်လုပ်ဆောင်နေတာဖြစ်ပြီးတော့ကုန်ကြစည်းအနေနဲ့မြန်မာကျပ်ငွေ3,000နီးပါးလောက်ကုန်ကြမယ်လို့စေယူပြုလုပ်သူတွေကခန့်မှန်းထားတာပါအခုခေါင်းလုံးဆယ်ရွေးလုပ်ငန်းလှုပ်ဆောင်နေတဲ့အဖွဲ့ပြီးရင်နောက်ထပ်ဆယ်ယူဖို့ကြိုးစားမယ့်အဖွဲ့နှစ်ဖွဲ့လောက်ကလည်းခွင့်ပြုချက်တောင်းခံထားတယ်လို့သတင်းတွေထွက်ရှိနေပါတယ်။2014နဲ့2015ကာလဟာမြန်မာနိုင်ငံအတွက်အရေးပါတဲ့အချိန်ဖြစ်နေချိန်မှာပဲဒီဓမ္မစရီခေါင်းလုံးကြီးဆယ်ယူရေးလှုပ်ဆောင်ပြနေတာဟာပြည်သူကိုအာရုံတွဲတဲ့သဘောဖြစ်တယ်လို့လည်းပြည်တွင်းကနိုင်ငံရေးလက်လက်သူတို့ချို့ကဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျ။